2010ပြည်နှစ်ကနေ2016ခုနှစ်အတွင်းတဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းတွေလိုက်လံစုံစမ်းဖော်ထုတ်ရေးသားတဲ့သတင်းသမားအနည်းဆုံး10ဦးအသက်ခံရပြီးဒီထဲက10ဦးကအရှတိုက်ကဖြစ်တယ်လို့ RSF နယ်စည်းမခြားသတင်းစာဆရာများအဖွဲ့ကပြောပါတယ်။ဒီထဲ2016ခုနှစ်မှာအသက်ခံလဲရတဲ့11 Media မုံရွာသတင်းတော်ကိုစိုးမိုးထွန်းလည်းပါဝင်ပါတယ်။ကိုစိုးမိုးထွန်းဟာတက်ပေါင်ကုန်မှုအပါအဝင်ပတ်ဝန်းကျင်ထင်းသိမ်းရေးဆိုင်ရာသတင်းတွေရေးသားရင်းအသက်ခံရတာလည်းဖြစ်ပါတယ်။ကိုစိုးမိုးထွန်းအသက်ခံရပြီးရပိုင်တွင် Farmers Journal မမလေးတာဝန်ကကိုကျော်သူရမျိုးနဲ့ရိုက်နှက်ခံရပြီးစိတ်ယုံမှာတက်ရောက်ကုသရပါတယ်။အဲဒီကာလာရုံးကပယ်မြမာအဖွဲ့ဥက္ကဋ္ဌဦးမျိုးမြင့်ငိမ်းသုံးသပ်တာကတော့
ကျေတော့ NDA ဒီကြားကနေပြီးတော့သတင်းသမားတွေကအမှန်တရားကိုဖော်ထုတ်နေတာပဲဖြစ်တယ်။ဒီသတင်းသမားတွေရဲ့လုံခြုံရေးကိုတော့ကာကွယ်ပေးနိုင်ဖို့လိုတယ်။သတင်းသမားတွေကိုတချို့ကတာဝန်ရှိသူများသာမဟုတ်ဘဲနဲ့ PDU ကလည်းအမှန်တရားဖော်ထုတ်နေတူတွေကိုစောင့်ရှောက်ပေးနေစီတင်ပါတယ်။မော်တော်ဆိုင်ကယ်စီးတိုင်းနဲ့ဖြတ်ရိုက်ခံတာမျိုးဟာလားတနေရာကော်ပြီးကျိုးတုပ်ရိုက်နဲ့တက်တာမျိုးဆိုတော့အင်မတန်ဆိုးပါတယ်။ကျွန်တော်တို့အတန်းတစ်ချောင်းမှာတော့အဲ့လိုသတင်းသမားတွေကိုရိုက်နဲ့တက်ဖြတ်ခံရတဲ့အထိတော့မတွေ့ဘူးမကြောက်ဘူးအခုကာလမှာတော့တော်ဆူးတယ်အလုံးလက်ရဲစရင်ရှိရတယ်တရင်သမားကိုတရင်သမားလို့မမြင်တော့ဘဲနဲ့ရန်သူလို့မြင်လာတာပေါ့သူကတော့ investigative reporter ပဲဒီသူကိုအမှန်တရားကိုခေါ်ထုတ်ခံရမှာစိုးရိမ်နေတဲ့ဒီကလောက်ကြံတက်ဖက်တာလို့ပဲတုံ့တက်လို့ရတယ
်နေရာတိုင်းမှာတရင်ရှိပေမဲ့နေရာသေးသလိုက်လို့တရင်သမားတွေရဲ့လုံခြုံရေးမတူတာကိုမြန်မာသတင်းမီဒီယာကောင်စီတွဲပဲအတွေ့အေးမှုတစ်ဦးမြင့်ကျော်ပြောပြတာကတော
့ရန်ကုန်တို့ဘာလို့ကတရင်မီဒီယာတွေကတော့ခံခံတာလေတရားဆွဲခံတာလေအဲ့ဒီအန်ဒီရီများတယ်ပေါ့လေမြို့ပေါ်မှာတော့တခါလေတအလိုက်ရုံးဆန်းဆန်းဖြစ်မှုလို့မှာတော့အန်ဒီရီရှိနိုင်တယ်ပေါ့ဒါပေမဲ့နေမြို့တွေမှာသူကျွန်တော်ပြိမခအေရီယာမြို့ရစီဝါရောတရားမဝင်တဲ့လုပ်ငန်းလုပ်ကိုင်တဲ့အေရီယာတွေမှာမှန်မှန်ကန်ကန်နဲ့ပေါ်ထုတ်မယ်ရေးသားမယ်ဆိုရင်တော့အဲ့ဒီလူတွေကတော့ဒီရန်ကုန်ကသတင်းတောက်တွေထပ်ပို့ပြီးတော့ပြင်းထန်မှုပုံများတယ်တချို့တကယ်လည်းအချက်လက်ဒီရင်ဒီညာတော့လေပေါ့ဒီမရေတဲ့ကိစ္စတွေဆက်ဆင်ဆိုရှိတယ်လေအများကြီးရှိတာပ
ါခုဆိုအရင်ကလိုမဟုတ်ပဲလူလူကြားအများဆုံးပြန့်နှံ့တဲ့လူမှုကွန်ရက်တွေကနေဖြစ်ရတခုခုကိုလူတိုင်းကတင်နိုင်ပေမဲ့သတင်းသမားတူအဖို့အကန့်အသတ်ရှိနေတာပေါ့လေ
ဆိုရှယ်မီဒီယာပေါ်မှာကြောင်းတခုခုကိုစတခုရေးလိုက်ရင်ဒါရီဆိုရင်ဆရာကျွန်တော်တို့သိပါတယ်ဒါပေမဲ့ကျွန်တော်တို့ရေးရင်ကျွန်တော်တို့မျိုးမှာနေလို့မရဘူးဆိုတဲ့အာမျိုးလေးရှိတော့အဲ့လိုမျိုးကြီးကြားတဲ့ခါမျိုးကြရင်ဒီခြေနေမျိုးကိုဘလူးဖြစ်ချင်းမရမလဲပေါ့လေ
သတင်းလဲမှတကယ်ဖြစ်နေတာကိုလည်းသိရေးလဲရေးနိုင်ရဲ့နဲ့ဒီလိုသတင်းမျိုးမတင်ပြနိုင်တဲ့ကိစ္စကိုဖြစ်ရှင်းဖို့ဆိုရင
်တရားဝင်စုံမွေးပါမယ်ပြည်ပခအေရီးယားလိုမျိုးလက်နက်ကိုက်ပြည်ပခတရားမဝင်အဖွဲ့အစည်းတွေကကြီးစိုးတဲ့အေရီးယားမျိုးမှာတော့တရားဝင်စုံမွေးဆိုတာလဲလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူးဆိုတော့သူတို့တွေရဲ့စိတ်ခေါ်မှုတွေသူတို့တွေရင်ဆိုင်မှုတွေနောက်သူတို့တွေကအဲ့လိုဆက်စင်တာရှိဖြစ်နေတကယ်တချို့ဖြစ်နေတဲ့အကြောင်းအရာတွေလည်းများသိရှိတဲ့အဆင့်မျိုးကိုမရောက်တော့ဘူး။လက်ရှိဖြစ်နေတာတော့အဲ့ဒီအနေအထားမျိုးတွေလို့ပဲပြောရမှာပါ
။ဒါတွေဒီလိုရှိပေမဲ့အစိုးရခင်နဲ့ရှင်ရင်သတင်းရလခွင့်ပိုရှိလာတယ်လို့ပြောရင်ဥမြင့်ကျော်လက်ခံနိုင်ပါမလား
။မှန်ပါတယ်။ပိုစေစွာလက်တဲ့အဲ့ဒီ2017မတိုင်ခင်နဲ့ချိန်နေနဲ့ရှင်လိုက်ရင်တော့အများကြီးအခုကခွင့်ရေးတွေရလာတယ်ပေါ့နော်ပြောခွင့်ရလာတဲ့သတင်းတစ်လက်တွေထုတ်ပေါ်ဖို့အတွက်ရှားဖွေဖို့အတွက်သတင်းတော့ပါလို့တိပေးပြီးရှားဖွေနိုင်တဲ့နေသားမျိုးလေးတွေရှိလာတာပေါ့နော်ကိုခေတ်ကတော့သတင်းတော့ပါလို့တိပေးပြီးချက်လက်သွားစုဆောင်လို့မရေတဲ့ခြေနေမျိုးနေခဲ့ရတာဟုတ်သေဆွာလက်ထမှာအမှန
်ဒီလိုလွတ်လပ်ခွင့်ရလာတယ်ဆိုပေမဲ့လေကိုပါကြီးလို့ကိုဆိုးမိုးထွန်းလို့အသက်ပါရင်းရတဲ့သတင်းသမားတွေရှိတယ်လို
့ကျန်းရင်းပြောရင်တော့အခုလက်ရှိအမှုရင်ဆိုင်တဲ့ဟာဥပမာကိုစေဝင်းပေါ့လေဒါလည်း personal social media ပေါ်မှာရေးတာလို့ဆိုပေမဲ့သူသတင်းရေးသားမှုတွေပေါ်မှာမူတည်တော့သူပြင်မှတ်ထားတယ်အဲ့လိုမျိုးကောက်ချက်ဆိုင်တော့လည်းရတာပေါ့နော်နောက်ကတော့တဝဲမှာတော့ဖြစ်နေတဲ့သတင်းတိုင်းတိုင်းဆိုရဆွဲဆိုရတယ်ပေါ့နောက်က11ကိုဟိုရန်တိုင်းဆိုရကမှုတော့ပြန်ရုပ်သိမ်းလိုက်ပြီပေါ့နော်ဆောင်စီရနေသင်ချေချင်းနေတာပေါ့နော်အတင်းကြနေတာတော့ writer သတင်းတော့ကိစ္စပေါ့နော်
အသက်အနည်းပါရှိတဲ့အပြင်ခုလိုတရားဆွဲဆိုခံရအကျဉ်းချနေရတဲ့သတင်းသမားတွေရှိနေတဲ့မြန်မာနိုင်ငံမှာတချိန်ကတကိုးကြီးရဲ့ပြီးရှမ်းရှမ်းတောက်အောင်မြင်ခဲ့တဲ့စစ်တမ်းလမ်းရေးအကြီးအကဲဟောင်းဦးခင်ညွန့်ရဲ့မီဒီယာပေါ်ရှုမြင်တာကတော့
ငါပြောမယ် မီဒီယာကတော့ငါပြောချင်တယ်ကွာမီဒီယာကတော့ဝေဖန်ရက်တက်တက်မလုံးနဲ့နောက်ကျောင်းပြန်တဲ့အဟံမျိုးတော့မလုံးပါနဲ့နောက်ကျောင်းပြန်တဲ့ဟာကြီးတိုင်းပြည်တိုးတက်ရင်မဟုတ်ဘူးနော်နောက်ကျောင်းပြန်တာကြီးတိုင်းပြည်တိုးတက်တာမဟုတ်ဘူးဝေဖန်နေတာဝေဖန်ရက်တက်တက်ရောရင်ကိုကိုကိုအရင်ဝေဖန်ရမယ
် GVB ရုပ်ပံကိုအဲ့ဒီလိုပြောသွားတာပါတရင်ဆိုတာနောက်တစ်ချိန်တစ်ခါမှတမိုင်းဖြစ်သွားတာမို့တရင်မှတင်ပြဖို့တရင်သမားတွေဟာအနည်းအသေးသေးကြားကစူးစမ်းနေတာလေဖြစ်ပါလိမ့်ရှင်